မတားသေးခင်ရပိုင်းကနောက်ထပ်တိုင်းနာလက်နက်ကိုင်အဖွဲ့နှစ်ဖွဲ့နဲ့မြန်မာအစိုးရကြားအဖြစ်ခက်ရစေရေးNCA စာချုပ်မှာလက်မှတ်ရေးခုရေးထိုးနိုင်ခဲ့တာဟာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်မတင်ချာမရေရာဖြစ်နေတဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာဒေါက်ဆန်းစုကြည်ရဲ့အောင်ပွဲအဖြစ်ဒေါက်ဆန်းစုကြည်ဘက်ကလက်ဆုပ်လက်ကမ်းပြနိုင်တဲ့အောင်ပွဲအဖြစ်သုံးသပ်သူတ ေါင်း90ကျော်ကြာမြင့်နေတဲ့ပြည်ရင်းစစ်ကိုရက်စဲဖို့အဖြေရှာရမှာအဓိကအချက်တွေဖြစ်တယ်လို့မြမအစိုးရကအမြဲတစေပြောနေတဲ့ NCA စာချုပ်ကိုမွန်ပြည်စစ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့နှစ်ဖွဲ့ကသဘောတူညီကြောင်းလက်မှတ်ရေးထိုးဖွဲ့ကိုပြီးခဲ့တဲ့အင်္ဂါနေ့ကနေပြည်တော်မှာပြုလုပ်ခဲ့တာပါ။မွန်တိုင်းသားတွေကိုစားပြုတဲ့မွန်ပြည်တပ်ပါတီကတော့ငြိမ်းချမ်းရေးညှိနှိုင်းမှုတွေမှာအရေးပါတဲ့အခန်းကဏ္ဍမှာရှိခဲ့ပါတယ်။မွန်ပြည်တပ်ပါတီအနေနဲ့မြန်မာနိုင်ငံအရှိတောင်ပိုင်းမှာကျောင်းတွေတရားရုံးတွေအပါအဝင်စင်ပြိုင်အစိုးရပုံစံမျိုးဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံအရှိမြောက်လာဟုလူမျိုးစုတွေကိုကိုစားပြုတဲ့လာဟုဒီမိုကရက်တစ်အစည်းအရုံးကတော့အဖွဲ့ငယ်လေးတစ်ခုပဲဖြစ်ပြီးစီရင်ဒါမှမဟုတ်အဖွဲ့ကြီးဆိုင်ရာဩဇာအာဏာမျိုးမရှိပါဘူး။ဒီလိုသဘောတူလက်မှတ်ရေးထိုးနိုင်တဲ့အတွက်ရေရှည်တည်တဲ့နယ်ငင်းငင်းရေးခင်းရှည်ခြေလမ်းတွေတဲကတခုဖြစ်အတိမတ်ပြကြောင်းရန်ကုန်အခြေစိုက်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အနောက်နိုင်ငံအစိုးရတွေအနေနဲ့မြန်မာငင်းငင်းရေးဖြစ်စဉ်ကိုအကြံပြုချက်တွေကမ်းလှမ်းထားတာပြင်ငွေကြေးအရာအကူအညီပေးတဲ့အနေနဲ့ပူးတွဲငင်းငင်းရေးရန်ပုံငွေအဖွဲ့ဖွဲ့ပြီးအစဉ်တစိုက်အားပေးထောက်ခံလာခဲ့တာပါ။တစ်ဖက်မှာတော့NCA စာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့အဓိကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေနဲ့ယုံကြည်မှုတည်ဆောက်ဖို့ဒေါက်ဆန်းစုကြည်ရဲ့ကြိုးပမ်းအားထုတ်မှုမှာစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြောင့်ဆူဆူရွရွထိခိုက်စေပါတယ်။ဒီအဖွဲ့တွေကမြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ KRI ကချင်လွတ်လပ်ရေးတပ်ကိုမြန်မာစစ်တပ်ကပိတ်ဆို့တိုက်ခိုက်ခဲ့ရမှာဒီနေ့လာက KIA ထိန်းချုပ်ထားတဲ့ပရင်းတူဖော်ရေးလုပ်ငန်းရှိနေတဲ့တမိုင်းဒေသတမလက်နက်ကြီးတွေနဲ့တိုက်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အရသာထောင်ထဲချီပြင်းမိနေခဲ့ပါတယ်။မြန်မာနဲ့တရုတ်နယ်စပ်တခြားမှာရှိနေတဲ့ KIA အပါအဝင်လက်နက်ကိုင်အဖွဲ့အများပြားဟာမြောက်ပိုင်းမဟာမိတ်အဖွဲ့ကိုဖွဲ့စည်းခဲ့ကြပြီးမြန်မာအစိုးရရဲ့လက်ရှိအပြစ်ခတ်ရစဲရေးစာချုပ်ကိုငင်းပယ်ထားပါတယ်။မြန်မာစစ်တပ်ပြင်းရင်ဒီမဟာမိတ်အဖွဲ့ဟာလက်နက်အရအင်အားအကြီးဆုံးဖြစ်ပါတယ်။စစ်တပ်နဲ့အျော်တင်းလုံနိုင်ဖို့လေငင်းငယ်ရေးဖြစ်စင်မှာတရုတ်ပါဝင်လာအောင်မြောက်ပိုင်းမဟာမိတ်အဖွဲ့ကကြိုးပမ်းခဲ့ပါတယ်။တနည်းအားဖြင့်နိုင်ငံတကာကြောင်းဝင်စစ်ဆက်မှုကိုလည်းရှောင်ရှားခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းပဋိပက္ခကိုဖြည့်ရှင်းဖို့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပူးပေါင်းပါဝင်မှုဟာအဓိကတော့ချက်ပဲလို့ရန်ရွေးရာလေးလာသုံးသက်သူဆိုင်းဝမ်ဆိုင်းက VOE ကိုပြောပါတယ်။ဒါပြင် NMSP နဲ့ LDU တို့ NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့တာဟာဒေါက်ဆန်းစုကြည်ကိုယာယီမျက်တင်ပေးထားတာဖြစ်ပြီးရေရှည်မှာတော့ငင်းငယ်လုပ်ငန်းစဉ်ကိုတကယ်တမ်းထိရောက်မှုရှိမှာမဟုတ်ဘူးလို့သူကဆိုပါတယ်။ဒီနှစ်ဖွဲ့နဲ့အတူ KNPP, KNY အမျိုးသားတိုးတက်ရေးပါတီကလည်းပါဝင်လက်မှတ်ရေးထိုးဖို့ရှိပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလကတရားပြည်နယ်မှာဖြစ်ခဲ့တဲ့အငင်းပွားပွဲရအခြေအနေကြောင့် KNPP စစ်သား3ဦးနဲ့အရဲသား2ဦးသေဆုံးခဲ့ပြီးတဲ့နောက်ပါဝင်လက်မှတ်ရေးထိုးမဲ့အစီအစဉ်ပြပြသွားခဲ့တာဖြစ်ပါတယ်။ဒါပြင်ရှမ်းပြည်နယ်မှာကျင်းပတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာမြန်မာစစ်တပ်ကနှောက်ယှက်ပိတ်ပင်မှုတွေလုပ်ခဲ့တာဟာ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစိုးရကြားပြုလုပ်နေတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုထိခိုက်စေတယ်လို့ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်မြန်မာ Institute ကအမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစောဦးက VOE ကိုပြောပါတယ်။ဒါပြင် NCA စာချုပ်မှာပါတဲ့လုံခြုံရေးဆိုင်ရာပြည်လဲစုစည်းခြင်းအခန်းကဏ္ဍနဲ့ပတ်သက်လို့တိုင်းတော်လက်နက်ကိုင်ဖွဲ့ရင်းနဲ့စစ်တပ်အကြားသဘောထားကွဲလွဲနေပါတယ်။ဒါပေမဲ့လည်းဒီကွဲလွဲချက်တွေကိုအခြေယူပြီးဆွေးနွေးညှိနှိုင်းမယ်ဆိုရင်ပြည်လဲနိုင်မှုအလားအလာရှိတယ်လို့ဒေါက်တာမင်းစောဦးကမြင်ပါတယ
်။ If they spend more time talking about it, I will think
လုံခြုံရေးဆိုင်ရာပြည်လဲစုစည်းခြင်းဆိုတဲ့အပိုင်းမှာလုံမလားပြတ်မလားဆိုတဲ့ကိစ္စမျိုးဖြစ်နေတာမဟုတ်ပါဘူး။ဒီကောင်းစဉ်နဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးမှုအနည်းချင်းပဲရှိနေလို့ပါ။တချိန်မှာဒီကွာဆွေးနွေးမယ်ဒီလမ်းတွေဖြေရှားမယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်အဖြေတချို့ရနိုင်မှာဖြစ်ပါတယ
်လက်ရှိငင်းငယ်ရေးဖြစ်စဉ်နဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
it won't like it won't be a situation
ငင်းငယ်ရေးဖြစ်စဉ်ဟာပြူလဲနေတဲ့လမ်းကိုရောက်နေတာမဟုတ်ပါဘူးအခုကရက်တက်နေတာလို့ပြောရမှာပ
ါတကယ်လို့စစ်တပ်ကလုံးဝကိုကောင်းမာခဲ့မယ်ဆိုရင် NCA အပြည့်ရဲ့စာချုပ်မှာဘယ်တော့မှလက်မှတ်ရေးထိုးဖို့ရှိမှာမဟုတ်ဘူးလို့ဒေါက်တာမင်းစောဦးက VOE ကိုပြောပါရဲ့ရှင်